အိန္ဒိယမှာတော့ရဲရရှိများညီလာခံမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်ကိစ္စတွေဆွေးနွေးဖို့ရှိနေပါတယ်။အိန္ဒိယနိုင်ငံအိုဒီရှားပြည်နယ်မှာဒီနေ့ကစပြီး၃ရက်ကြာမဲ့နိုင်ငံလုံးဆိုင်ရာရဲအုပ်နဲ့ရဲရရှိများညီလာခံမှာအိန္ဒိယမြန်မာနဲ့ဘင်္ဂလားဒေ့ရှ်မှာဖြစ်နေတဲ့လုံခြုံရေးစိန်ခေါ်မှုတွေပါဝင်အရှိတောင်အရှာနိုင်ငံတွေမှာကြီးထွားလာနေတဲ့တရုတ်ပါဝင်ပတ်သက်မှုတွေကိုအဓိကဆွေးနွေးဖို့ရှိနေတာပါ။မြန်မာနဲ့နယ်နိမိတ်ထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူရာပြည်နယ်တဲကအသက်တည်ဆုံးမှုတွေရှိနေတဲ့လူမျိုးရေးတကယ်ုံတွေမှာမြန်မာဘက်ကအကြမ်းဖက်အဖွဲ့အစည်းတွေပါဝင်ပတ်သက်နေမှုရှိတယ်လို့ဆွဆဲမှုတွေထွက်နေခြင်းဒီညလာကန်ဖြစ်လာတာပါ။တချိန်ထဲမှာပဲမြန်မာစစ်ကောင်စီကိုတရုတ်ဆွေရကစစ်ရေးနိုင်ငံရေးထောက်ပံ့ကူညီပေးနေတဲ့အထွေကအိန္ဒိယရဲ့လုံခြုံရေးအတွက်စိုးရိမ်စရာဖြစ်စေတာကြောင့်ဒီညလာကန်မှာမြန်မာနိုင်ငံတဲကအခြေအနေတွေနဲ့ဒေတာထဲမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိစ္စတွေကိုဦးစားပေးဆွေးနွေးဖို့ဖြစ်လာတာလို့သုံးသပ်သူတွေကပြောနေပါတယ်။အိန္ဒိယဆိုဟာမြန်မာနဲ့နေဆက်တလျှောက်မှာလုံခြုံရေးအကြောင်းပြချက်နဲ့ခြံစည်းရိုးတွေတည်ဆောက်သွားဖို့စီစဉ်နေပေမဲ့မီဇိုရမ်ပြည်နယ်ပါဝင်ဒေတာကန်ဌာနတိုင်းဒေသတချို့ကတော့ကန့်ကွက်နေကြပါတယ်ခင်ဗျာ။